ကလို့မျိုးမထုမေ view American တောင်တွေ့ဆုံများများနဲ့ပြည့်ရဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
။ဒီမှာလည်း view ကိုကျေးဇူးအများကြီးတင်ပါတယ်
။ဟုတ်ကဲ့ပါ။ဒီခိုင်မျိုးသမီးလူငယ်တယောက်အနေနဲ့ပေါ့နော်ဒီလိုမျိုးအမျိုးသားလွတ်တော်ကြီးမှာလွတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဒီခိုင်ပြည်သူလူထုကိုကိုစားပြုပြီးတော့ပြည်နယ်လူထုကိုကိုစားပြုပြီးတော့ပါဝင်ရတဲ့အတွက်ဟိုအရင်လည်းဂုဏ်ယူဝင်းရောက်မိပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ပေါ့လေရင်ထဲမှာဘယ်လိုခံစားရလဲရှင်
။အာကျွန်မပို့ပြီးတော့တာဝန်ကြီးလာရလို့ခံစားရပါတယ်။ဘာဖြစ်လို့လဲဆိုတော့ပြည်သူကအယူရှေလိုက်တဲ့အတွက်ကြောင့်မလို့ကျွန်မပြည်သူအတွက်လုပ်ဖို့ခွန်အားတွေရှိတယ်လို့အဒီတာဝန်ကလည်းဟိုပြည်သူကိုယ်စားလှယ်ဖြစ်တဲ့အခါမှာပို့ပြီးတော့ကြီးလေတယ်အဲကြီးလေတဲ့တာဝန်ကိုလည်းစူးစမ်းပြီးတော့ထမ်းဆောင်မယ်ပေါ့နော်အပြင်ဆင်ထားပါတယ်ဟုတ်ကဲ့ရှင
်ဟုတ်ကဲ့ပါအခုအမျိုးသားလွှတ်တော်မှာတာမန်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဖြစ်နေတယ်မကဘဲနဲ့ဟိုရွေးချယ်တင်မြှောက်ချင်းခံရတာတော့ဒီပြည်သူစီးရင်ကော်မတီခေါ်မှာပေါ့နော်ပြည်သူငွေစည်းရင်းကော်မတီခေါ်မှာပေါ့နော်အဲပြည်သူငွေစည်းရင်းကော်မတီမှာလည်းအဖွဲ့ဝင်ဖြစ်နေရွေးချယ်ခံထားရတယ်လို့သိရပါတယ်အဲ့တော့အဲ့ဒီပြည်သူငွေစည်းရင်းကော်မတီမှာအကြမ်းမြင်အဖြစ်ပေါ့နော်ဟိုဘာတွေများတာဝန်ယူလုပ်ဆောင်မှာပါလဲရှင
်သူကကြားလို့ရှင်တော့ဒီနိုင်ငံတော်ဘတ်ဂျက်တွေကိုစစ်ဆေးတာတွေရှိမယ်နောက်တစ်ခုကဒီဝန်ကြီးဌာနနဲ့သက်ဆိုင်တဲ့ဟာတွေလိုရတဲ့ဟာတွေရှိမယ်ငွေဒီနိုင်ငံတော်ဘတ်ဂျက်အထူးသဖြင့်တော့ဒီဟိုနိုင်ငံရဲ့ဝင်ငွေအထွန်ငွေဒီနိုင်ငံမှာနေပြီးတော့ပင်နေရာကဏ္ဍတွေမှာအဘယ်ဝင်ကြီးဌာနကဘယ်လိုသုံးရမလဲပေါ့နော်အဲ့အနေနဲ့ပတ်သက်ပြီးတော့ဒီပြည်သူငွေစည်းရင်းကအချင်းဖြစ်တော့နေပြီးတော့ကျမတို့ဒီတနိုင်ငံလုံးနဲ့သက်ဆိုင်တဲ့အရာတွေဖြစ်ဖို့ဖြစ်ပါတယ်နောက်တစ်ခုကဒီမြူဒါလွတ်တော်မှာလည်းဒီကော်မတီရှိတယ်လို့ပြည်သူလွတ်တော်မှာလည်းဒီကော်မတီရှိပါတယ်ရှင
်မြူဒါဒီမိုကရေစီအဖွဲ့ချုပ်ကတော့အများစုအနိုင်ရထားတဲ့အကြောင်းမလို့ဒီဥဆောင်ပါတီတည်းရဲ့အနေနဲ့ရပ်တည်ရတော့မှာပေါ့နော်အဲ့တော့မြူဒါဒီမိုကရေစီအဖွဲ့ချုပ်ကအစိုးရအသစ်ဖွဲ့စည်းတဲ့အခါမှာဒီပြည်내နဲ့တိုင်းဒေသကြီးတွေမှာလည်းဒီမြူဒါဒီမိုကရေစီအဖွဲ့ချုပ်ကအဖွဲ့ဝင်တွေကိုပဲတာဝန်ပေးမယ်ဆိုပြီးတော့အခုသတင်းတွေထွက်နေတာပေါ့နော်အဲ့ဒီဒီလိုသတင်းတွေထွက်နေတာနဲ့ပတ်သက်ပြီးတော့ဥပမာဆိုလို့ရှိရင်ပြည်내ဝန်ကြီးချုပ်ပေါ့ပြည်내ဝန်ကြီးချုပ်ကိုဟိုဒီဒီခိုင်မျိုးသားပါတီကနေမရွေးပဲနဲ့ဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကနေပဲရထားထားတာရှိတယ်ဆိုပြီးတော့သတင်းတွေထွက်နေပါတယ်အဲ့ဒါနဲ့ပတ်သက်လို့မထုမေဘယ်လိုများသုံးသပ်လို့ရပါလဲရှင
်ချိုးတွေကတော့ဒီလိုမျိုးဖြစ်တဲ့နာကတော့ဗောနော်ဒီအများစုပြည်သူအများစုကရွေးချယ်တင်မြောက်ခံရတဲ့ဒီပါတီကအများစုရတဲ့ပါတီကတော့ဟိုသဘောတဘာအဖြစ်ကြည့်မယ်ဆိုလို့ရှိရင်တော့ရိုးရှင်းရကြည့်မယ်ဆိုလို့ရှိရင်တော့ဒီပြည်နယ်ဝန်ကြီးချုပ်ဆိုတာကိုဖြစ်တဲ့ ਨੇ ဒါပေမဲ့တစ်ဖက်မှာကျွန်တော်တို့ကြည့်ရမှာကဘာလဲဆိုတော့ဒီရခိုင်ပြည်နယ်တနေလုံးအတွက်48နေရာရှိမယ်ဆိုလို့ရှိရင်တခြားတဲ့24နေရာတိကျဆိုလို့ရှိရင်တော့ဖွဲ့ပိုင်ဝင်ပေးတင်တယ်နောက်တစ်ခုကဘာလဲဆိုတော့လူမျိုးပြည်နယ်ရခိုင်ပြည်နယ်ပါဝင်တဲ့ပြည်နယ်တွေမှာလည်းရှိကြမယ်ဟိုကျွန်တော်တို့ကဒီနိုင်ငံကိုတိဆောက်တဲ့အခါမှာဖက်ဒရယ်ကိုတော့မယ်ဆိုပြီးတော့ကျမတို့ကြွေးကြော်ပြီးတော့ဒီရေကောက်ဘူးကိုဝင်ကြရတယ်။နောက်တစ်ခုကနေပြီးမြန်မာနိုင်ငံကဖက်ဒရယ်မှမတော်လို့ရှိရင်လည်းမဖြစ်နိုင်တဲ့နိုင်ငံလို့ကျမတို့ယူဆတယ်။အဲ့လိုမျိုးယူဆတဲ့အခါမှာအခုဒီမိုကရေစီအပြောင်းအရွှေ့မှာပေါ့နော်။အဲ့ဒါကိုဥတီသူအဖြစ်ကျမတို့ဒီအစိုးရဖွဲ့ရဲ့အခါမှာအများဆုံးအနိုင်ရတဲ့ပါတီတွေကိုဟိုထက်သွင်းစဉ်းစားပြီးတော့ကျမတို့ညှိနှိုင်းတိုင်ပင်တာပို့ကောင်းပါလိမ့်မယ်။အဲညှိနှိုင်းတိုင်ပင်နှစ်ဦးနှစ်ဖက်ညှိနှိုင်းတိုင်ပင်မှတာလည်းကျမတို့ဒီအပြောင်းလဲကာလမှာရွှေရွှေရွှေသွားနိုင်မှာဖြစ်ပါရဲ့ရှင်။အဲဒါကြောင့်မလို့ဟိုကျမပြောချင်တာကကြာလို့ရှင်ကျမတို့ညှိနှိုင်းကြပါမယ်တိုင်ပင်ကြပါမယ်။ဒါမှသာလည်းကျမတို့ဒီဒီမိုကရေစီအရွှေ့အပြောင်းကိုဟိုရွှေရွှေရွှေရွှေနဲ့ရောက်သွားနိုင်မှာဖြစ်ပါတယ်လို့ဟုတ်ကဲ့ရှင်။အ
ဲ့တော့ဒီရခိုင်ပြည်နယ်ရဲ့အရေးပြောမယ်ဆိုလို့ရှင်ဒီဘင်္ဂလီအရေးကလည်းအများအားရှေ့တန်းရောက်လာတာပေါ့နော်ဒီနိုင်ငံတကာသတင်းတွေမှာဆိုလို့ရှိရင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲအများအားပြောကြပါတယ်သူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်ကြတာပေါ့နော
်အ
ဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တကယ်လို့များမထုမိအနေနဲ့ဟိုကိုယ်တိုင်ကင်တွယ်ခွင့်ရမယ်ဟိုပြောဆိုခွင့်ရမယ်ဆိုလို့ရှိရင်သူတို့အတွက်ပေါ့နော်ဟိုဒီလူခွင့်ရေးဘက်ကနေရှူတာအောင်နေကြည့်ပြီးတော့ပေါ့နော်အဲ့ဒီကိစ္စအင်းနဲ့ပတ်သက်ပြီးတော့ဒီခိုင်ပြည်နယ်အစိုးရအနေနဲ့ရောဘာတွေဆက်ဆက်လုပ်တင်တယ်လို့အကြံပေးချင်ပါလဲရှင်
။ဟုတ်ကဲ့ရှင်။ဒီကိစ္စကနေပြီးတော့ကျမတို့အများပြောလေးပြောရရှိပါတယ်။ဒါရခိုင်ပြည်နယ်အစိုးရတရက်အနေနဲ့မှာဂိုင်းတွေဖြစ်ရှင်းရမှာမဟုတ်ပါဘူး။ရခိုင်ပြည်နယ်ဒီလောလောဆယ်ကျမတို့ဒီပြည်ထောင်စုထဲမှာပါဝင်နေတဲ့ပြည်နယ်တပြည်နယ်ဖြစ်တယ်ပေါ့နော်။ဆိုတော့ပြည်ထောင်စုထဲမှာပါဝင်နေတဲ့ဒီတိုင်းသားအပါဝင်တိုင်းသူပြည်သားအားလုံးဒီရဲ့အခွင့်အရေးကလည်းအရေးကြီးပါတယ်။နောက်တစ်ခုကကျမတို့ကလူခွင့်ရေးနိုင်ငံတည်ဆောက်တဲ့အခါမှာလူခွင့် ဒီလူခွင့်ရေးတည်ကျမတို့အမြဲတမ်းပြောလို့ပြောတာရှိတယ်လို့ပဲလူတအုပ်စုတွေတည်းမဟုတ်ပါဘူးဒီတကွာလုံးမှနေကြတဲ့လူတွေများတည်လူခွင့်ရေးရဖို့လိုအပ်တယ်အဲကြောင့်မလို့ကျမတို့တနိုင်ငံလုံးသားဒီမိုကရေစီထွန်းခမယ်ဆိုလို့ရှိရင်အဲတခြားပါတယ်ကျမတို့လူခွင့်ရေးလေရတဲ့ရထိုက်တဲ့လူအလုံးရပါမယ်ဘာလို့ဆိုတော့ဒီလူခွင့်ရေးဆိုတာကျမတို့မှလည်းအခွင့်ရေးရှိမယ်ဒါပေမဲ့တစ်ဖက်မှာကျမတို ဖြစ်ပိုင်ခွင့်ရှိရလူတွေဥပဒေအရဖြစ်ပိုင်ခွင့်ရှိရလူတွေအဖြစ်ကြပါမယ်လူခွင့်ဆိုတဲ့အလိုပဲနိုင်ငံပေါ်မှာတာဝန်ဝတ္တရားထမ်းဆောင်မှုတွေလူတွေတင်နေပြီးတော့ဒီနိုင်ငံသားဖြစ်ကြလာပြီပါပဲဒါကြောင့်မလို့နေပြီးတော့ကျမတို့ဒီနိုင်ငံပြောင်းလဲမှာပဲဖြစ်ဖြစ်ကျမတို့ဒီခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံကိုတိဆောက်ရမှာပဲဖြစ်ဖြစ်လူခွင့်ရေးကတောက်စုတွေလို့ကျမတို့ မျိုးသမီးတွေအများကြီးပဲရှိပါတယ်ရှင်အကြောင်မလို့ဒီတနိုင်ငံလုံးအပြင်လူခွင့်ရေးကိုချင်ကပ်ပြီးတော့ကျမတို့ဖြည့်ရှင်းနိုင်မယ်ဆိုလို့ရှင်တော့ရခိုင်ပြည်နယ်တွေကလူခွင့်ရေးကိစ္စတွေဖြည့်ရှင်းပြီးသားဖြစ်ပါလိမ့်မယ်ရှင်ဟုတ်ကဲ့အကြောင်မလို့အရေးကြီးတာကနေပြီးတော့ကျမတို့ဒီပြည်ထောင်စုရဲ့အခွင့်အရေးပြည်ထောင်စုမှာနေထိုင်ကြတဲ့အတိုင်းသားများရဲ့အခွင့်အရေးများကိုရရှိလာတဲ့အခါမှာတော့ဒီလူသားများအလုံးရဲ့အခွင့်အရေးဒီဒန်းတူအဖြစ်ရရှိလာမှာဖြစ်ပါတယ်ရှင်ဟုတ်ကဲ
့ဟုတ်ကဲ့ပါဒီပြည်သူငွေစည်းရင်းကော်မတီဆိုလို့လေဒီဥမာပေါ်နဲ့ဘတ်ဂျက်ဒီရသုံးမှန်းကြီးငွေစည်းရင်းနဲ့ပတ်သက်ပြီးတော့ဒီပြည်ထောင်စုဒီတစ်ခုလုံးပေါ့ဒီမြန်မာတိုင်းနိုင်ငံလုံးရဲ့ဘတ်ဂျက်တွေခွဲဝေတဲ့အခါမှာဥပမာခန္ဓာအလိုက်ပေါ့နော်ဘယ်ခန္ဓာကိုဦးစားပေးသင့်တယ်လို့ထင်ပါလဲရှင
်ကျမကတော့လေကျမရဲ့ဒီဘဝဖြန့်တန်းမှုပေါ့နော်ဒီဘာလို့ဆိုတော့ကျမလိုပဲလူငယ်လေးဖြန့်တန်းလာကြမှာပဲအဲ့ခါမှာနေပြီးကျမကတော့ဒီပညာရေးနဲ့ပညာရေးအတွက်ဘတ်ဂျက်ကိုတိုးမြင့်တင်တယ်လို့ထင်တယ်။ကျန်းမာရေးအတွက်ဘတ်ဂျက်ကိုတိုးမြင့်တင်တယ်လို့ထင်တယ်။ဘာလို့လဲဆိုတော့ကျမတို့လူငယ်တွေကိုရင်းနှီးမြှုပ်နှံမှုပြုရပါမယ်။ကျမတို့နိုင်ငံဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်လူငယ်တွေရဲ့အဟာအမတမအခရာကြတယ်။လူငယ်တွေဆိုဒီမှာနေပြီးတော့ကျမတို့နောင်ရဲ့နိုင်ငံရဲ့အနာဂတ်ဖြစ်တယ်။ကျမတို့နိုင်ငံရဲ့အနာဂတ်ဖြစ်တယ်မြေကမ္ဘာရဲ့အနာဂတ်ဖြစ်တယ်။အကြောင်းမလို့ကျမတို့ဒီလူငယ်တွေကိုကျမတို့ခေတ္တကပညာရေးဟာအဓိကအဖြစ်ပညာရေးအဆင့်တန်းဟာအင်မတန်အနိုင်ပါခဲ့ရတယ်မြန်မာနိုင်ငံအဖြစ်ကျမတို့ generation တစ်ခုလုံးဆိုတော့ဒီ budget တွေကိုအသုံးပြုတဲ့အခါမှာအဓိကကျတဲ့ပညာရေးအဲ့ပညာရေးဒီလူငယ်ကိုမြင့်တင်တဲ့ပညာရေးမျိုးအဲ့ပညာရေးကိုဦးစားပေးတဲ့နောက်တစ်ခုကကျန်းမာရေးပေါ့နော်ကျမတို့ဒီကာယညာနာနှစ်ခုလုံးဖွံ့ဖြိုးတိုးတက်မှတာလည်းဒီနိုင်ငံဖွံ့ဖြိုးတိုးတက်မှာဖြစ်ပါတယ်ဒါကြောင့်နိုင်ငံတော်အနေနဲ့ဒီငွေတွေကိုသုံးတဲ့အခါမှာနိုင်ငံအနာဂတ်အတွက်ဦးတည်ပြီးတော့လူငယ်များရဲ့ပညာရေးကိုဦးစားပေးလှုပ်ဆောင်တင်ပါတယ်ဒီပညာရေးမှာရင်းနှီးမြှုပ်နှံမှတာလည်းဒီနိုင်ငံရဲ့အနာဂတ်လှပမှာဖြစ်ပါတယ်ဒီကမ္ဘာရဲ့အနာဂတ်လှပမှာဖြစ်ပါတယ်ဒါကြောင့်မလို့ဒီပညာရေးနဲ့ကျန်းမာရေးကဏ္ဍတွေကိုပို့ပြီးတော့အလေးထားပြီးတော့ပို့ပြီးတော့သုံးသင်းနေပေါ့နော်ဟုတ်ကဲ့ရှင
်ဟုတ်ကဲ့ပါအခုဆိုလို့ရှိရင်အမျိုးသမီးတွေရဲ့ခန်းကဏ္ဍပေါ့နော်ဒေါ်အောင်ဆန်းစုကြည်လည်းဟိုဒီပါတီဥက္ကဋ္ဌတယောက်အနေနဲ့ဒီလွှတ်တော်ထဲမှာလည်းငွေတွေကလည်းနေရာရှိပြီးသားပေါ့အခုလည်းသူလွှတ်တော်မှာဟိုဝင်ရောက်ပြီးတော့တော်ဝင်နေထမ်းဆောင်နေပြီပေါ့နော်နောက်ပြီးတော့သူဟိုပြီးခဲ့တဲ့ဒီလွှတ်တော်သဘာပတိတွေပြီးတော့ပြည်သူလွှတ်တော်သဘာပတိရွေးတဲ့နေရာမှာလည်းအမျိုးသမီးတွေဦးစားပေးပြီးတော့ရွေးပြီးတော့သူနေရာပေးခဲ့တယ်ပေါ့နော်ဆိုရှေ့ဆက်ပြီးတော့ဒီအမျိုးသမီးတွေရဲ့ခန်းကဏ္ဍဒီနိုင်ငံရေးမှာအမျိုးသမီးတွေရဲ့ခန်းကဏ္ဍပို့ပြီးတော့တိုးတက်ဖို့ရှိတယ်လို့ယူဆပါလားရှင
်အော်ဟုတ်ကဲ့ရှင်ကျမတို့အမျိုးသမီးဆိုရင်လည်းစူးစမ်းပါမယ်ကျမတို့ကစူးစမ်းပါမယ်ကျမတို့ကစူးစမ်းဖို့အခွင့်အရေးမရှိခဲ့တော့လို့ပေါ့ကျမတို့လူမှုပတ်ဝန်းကျင်ကဒီတွန်းအားအထူးသဖြင့်နေပြီးတော့ဒီနိုင်ငံရေးနယ်ပယ်တွေကိုရောက်ဖို့ဆုံးဖြတ်ချက်ချတဲ့နေရာတွေကိုရောက်ဖို့အတွက်တွန်းအားမပေးတာတချို့ဖြစ်ပါလိမ့်မယ်။အဲဒီပုံစံမျိုးအခုလက်ရှိပုံစံမျိုးကြလို့ရှင်တို့တခြားပါတယ်အမျိုးသမီးအခန့်ငယ်လာတဲ့မြန်မာလာမယ်လို့ယုံကြည်တယ်။နောက်တစ်ခုကကျမတို့အမျိုးသမီးတွေကိုယ်တိုင်ကလည်းဒီအမျိုးသားများနဲ့အတူရှင်မောင်တန်းပြီးတော့စူးစမ်းဖို့လိုအပ်ပါတယ်။အဲဟုတ်ကဲ့အဲကြောင့်မလို့ဒီတစုံတရာကိုလုံနိုင်စွမ်းရှိတာအမျိုးသားရဲ့အမျိုးသမီးရဲ့မှာမဟုတ်ပါဘူးကြိုးစားတဲ့ဘသူမဆိုဘောနော်ကြိုးစားတဲ့ဘယ်အမျိုးသားမဆိုအမျိုးသားတိုင်းပဲတော်ကြတာလည်းမဟုတ်ဘူးလေဒါကြောင့်မလို့ကြိုးစားတဲ့အမျိုးသားဘသူမဆိုကြိုးစားတဲ့အမျိုးသမီးဘသူမဆိုကျွန်တော်ဒီဆုံးဖြတ်ချက်ချတဲ့နေရာတွေကအဆင်သင့်ရှိကြပါမယ်လို့ကျွန်တော်ကြိုးစားဖို့ပဲလိုအပ်ပါတယ်ဟုတ်ကဲ့ရှင
်ဟုတ်ကဲ့ပါအဲ့တော့ဒေါ်ဆန်းစုကြည်အနေနဲ့ပေါ့နော်အခုလွှတ်တော်ထဲမှာလည်းသတင်းတွေထွက်နေတာပေါ့နော်ဒီ59စာလုံးကိုပြင်ကြမယ်ပြင်ဖို့ကြိုးစားနေကြတယ်ဆိုပြောကြပါတယ်ဒါမဲ့လည်းဒီတက်မလို့သားကိုယ်စလဲတွေကလည်းရှိနေသေးတာပေါ့နော်တက်မလို့သားကိုယ်စလဲတွေအပေါ်မှာရောဘယ်လိုသဘောထားပါလဲသူတို့ဟိုတူးချင်းပဲဖြစ်စီပေါ့နော်စီယုံသိမ့်သွင်းပြီးတော့ဒီဟို ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်အောင်ဒီလေးသုံးချောက်ပေါ်အဓိကကတော့ပြင်ဆင်နိုင်အောင်များဘလို့များဟိုစီယုံကြမယ်လို့စစ်ကူပါလေရှင်ဟိုလူကြီးတယောက်ပြောတာကတော့ဒီလိုမျိုးတူးချင်းတယောက်ချင်းတော့စီလုံးကိုမရဘူးတတ်မလို့သားဆိုတော့တသွေးတန်တမိတ်နေပဲနိုင်ငံတော့ခေါင်းဆောင်ပိုင်းအချင်းချင်းညှိမာတာရမယ်ဆိုပြီးတော့တူးကသုံးသက်ပါတယ်ရမတ်ထုမင်းနေတော့ဘလို့သုံးသက်ပါလေအာကျွန်မကြားလို့ရှင့
ဖြစ်ရှင်ပြီးသားဖြစ်လို့ရှင်တော့ဒီမိုကရေစီလမ်းကြောင်းကပို့ပြီးတော့ချွတ်ချွတ်ယူတော့မယ်ပေါ့နော်အဲ့ဒါမှန်ပါတယ်ဘာလို့ဆိုတော့ဒီမိုကရေစီဆိုတဲ့ကကျမတို့ဒီ ကြည့်တက်ဖို့လိုပါတယ်ဟိုမှာတကယ်လို့ဒီတွေ့တဲ့တန်တမိမို့လို့ထိုင်ပိုင်းကနေသွားမယ်ဆိုလို့ရှိရင်ကျမတို့ထိုင်ပိုင်းကသွားဖို့ကြိုးစားတယ်လို့ပဲအဲဒီထိုင်ပိုင်းမဟုတ်တဲ့နေရာတွေမှာကျမတို့ဒီလှုပ်တော်ထဲမှာလည်းပဲအဲကျမတို့စကားပြောကြည့်သူတို့ပြောင်းလဲလာအောင်ပေါ့နော်သူတို့ကိုယ်တိုင်ပြောင်းလဲလာအောင်ကျမတို့ဟိုစေယုံတင်းတွင်းနေဆိုတာထက်ပေါ့နော်ဟိုအခြေအနေကိုဆွေးနွေးကြတယ်တိ ဒီပြည်သူတွေကိုကောက်ွယ်တဲ့အဲကျမတို့ဒီပြည်သူတက်မတော်သားတွေကိုကျမတို့အရင်လေးလေးစားကြတယ်ကျမတို့နိုင်ငံမှာအဲ့လိုဖြစ်လို့ရှိရင်တော့ပိုကောင်းပါလိမ့်မယ်အဲပေါ်တော့ကျမတို့ဒီတက်မတော်သားများဒီနိုင်ငံကောက်ွယ်ရေးကိုထမ်းဆောင်အဲလွတ်တော်ရောက်လာတဲ့ပြည်သူကိုယ်စားလှယ်များတည်နေပြီးတော့ဒီပြည်သူများအတွက်ကောင်းမွန်သောဥပဒေများရေးစစ်ဆိုလို့ရှိရင်တော့ဟိုကိုယ်လုတ်ကိုယ်လုတ်ကြတယ်သူ့လုတ်သူ့လုတ်ကြတယ်ကဏ္ဍပေါင်းစုံကကျမတို့ကိုယ်ရဲ့နိုင်ငံတောင်းကိုထမ်းဆောင်မယ်ဆိုလို့ရှိရင်တော့အကောင်းဆုံးဖြစ်ပါလိမ့်မယ်အဲအဲ့လိုမှမဟုတ်ဘဲနဲ့ဟိုဟိုတက်မတော်ဒီကျမတို့ဟုတ်ပါတယ်မြန်မာနိုင်ငံကြီးကိုကောက်ွယ်ရလို့ဒီနိုင်ငံရေးထဲမှာလည်းအစဉ်တစိုက်ဥတီမီဆိုတဲ့ဆောင်ပေါ်ကြီးအောင်မှာအဲဥပဒေပြုတ်မယ်ဆိုလို့ရှိရင်တော့ဟိုပြည်သူစီကအာဒီရွေးချယ်တင်မြှောက်ခံပြီးတော့မှဥပဒေပြုတဲ့နေရာကိုရောက်တဲ့နေပေါ့နော်ဒီလိုမျိုးမဟုတ်ဘဲနဲ့ဒီအပိုင်လောက်ပြီးတော့လာပြီးတော့ထိုင်နေတာကြာလို့ရှင်တော့သူတို့တွေကိုပြည်သူတွေမချစ်ပဲနေပါအောင်မယ်လို့အားကြောင့်မလို့ပြည်သူချစ်အောင်ပြည်သူသားကောင်းပိသားအောင်ပေါ့နော်နိုင်ငံတော်ကိုကောက်ွယ်မလားအတောင်းလို့ရှင်ဥပဒေဟုတ်ကဲ့ရှင်ဥပဒေပြုမလားဆိုတာကိုသူတို့ရွေးချယ်ရပါလိမ့်မယ်ကျမတို့ဘာဖြစ်ဆိုတော့ကျမတို့ကပြောင်းလို့ပြောလိုက်တဲ့စာလို့ရှင်ကျမတို့စေယုံလို့ရတာနဲ့စာလို့ရှင်တော့သူတို့ကိုယ်တိုင်သူတို့ပြောင်းတာကနေပြီးတော့ပို့ပြီးတော့ရေရှည်တည်တံ့ခံမြဲတဲ့အဲကျမတို့ဒီပြောင်းနေမှုသူတို့နှလုံးသားနဲ့သူတို့ဥနှောင်းတွေကဆုံးဖြတ်တာဆိုလို့ရှင်ပို့ပြီးတော့ကောင်းပါလိမ့်မယ်ရှင်။ဟုတ်ဆိုကျမတို့ဟိုကြည့်နေကြတယ်တကဘာလုံးကြီးကတော့မြန်မာနိုင်ငံပြောင်းလဲဖို့အချိန်တိုင်ပြီဆိုလို့ရှင်လည်းသူတို့လည်းနှလုံးသားရှိတဲ့လူပဲအဲသူတို့လည်းခံစားမိပါပါ။ဟုတ်ကဲ့ရှင်။
ကျေးဇူးများကြီးတင်ပါတယ်။
ကျေးဇူးတင်ပါတယ်။